တရုတ်နိုင်ငံအနောက်ပိုင်းရှင်ဂျန်ဒေသတွင်ကဟွီဂါတွေနောက်တခြားတက်အနွယ်ဝင်မွတ်စလင်တွေအပေါ်မှာတရုတ်အစိုးရကလူသားမျိုးနွယ်အပေါ်စတင်ကျူးလွန်တဲ့ရာဇဝတ်မှုကျူးလွန်နေတယ်လို့လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ HRW ကပြောဆိုပါတယ်။ဒီလိုရတဲ့အတွက်တာဝန်ရှိသူတွေကိုပြည်ဝင်ခွင့်တမ်းမြစ်ချက်ကြီးသွားလာွယ်ပိတ်ပင်မှုနှိမ့်ဆက်ညှဉ်းပန်းမှုရင်းကျဉ်မှုထုံးတမ်းစင်လာတွေကိုချိုးနှိမ်မှုတွေနောက်တခြားနှိမ့်ကမှုဆိုင်ရာမူဝါဒတွေအတွက်တရုတ်ခေါင်းဆောင်ပိုင်းမှာတာဝန်ရှိတယ်လို့တင်းနှင်းလာနေကထုတ်တဲ့ တက်အနွယ်ဝင်မွတ်စလင်တွေရဲ့ဘဝကိုယ်ပွယ်ယုံကြည်မှုထုံးတမ်းစင်လာတွေကိုတရုတ်အာဏာပိုင်တွေကစနစ်တကျနှိမ့်ကွက်နေတယ်ဆိုHRWအဖွဲ့ကြီးရဲ့တရုတ်ဆိုင်ရာညွှန်ကြားရေးမှုဆိုဖီရစ်ချာဆန်ကကြေညာချက်မှာပြောဆိုထားပါတယ်။ တက်အနွယ်ဝင်မွတ်စလင်တွေအပေါ်တရုတ်ဆိုရရဲ့ဖိနှိပ်နှိမ့်ကွက်မှုကအဖြစ်တော်မဟုတ်ဘဲအရင်ကတည်းကရှိလာခဲ့ပြီးဒီဘက်နှစ်ပိုင်းတွင်မှာအလွန်အကျွံ့အဆင့်ကိုရောက်လာခဲ့တာဖြစ်တယ်လို့လည်းHRWကပြောဆိုထားပါတယ်။ အမေရိကန်နဲ့တခြားနိုင်ငံတွေကတော့တရုတ်ဆိုရဟာရှင်ကျန်းဒေသမှာလူမျိုးတုံးတက်ဖြတ်မှုကျူးလွန်နေတယ်ဆိုတဲ့စွဲချက်တွေကိုတရုတ်အာဏာရကွန်မြူနတီပါတီပြောခွင့်ရကတင်းနှင်းလာနေမှာညင်ပါတယ်။တရုတ်ဆိုရဟာရှင်ကျန်းဒေသတစ်ခုလုံးလုံခြုံရေးရှင်းလင်းမှုဆောင်ရွက်တာကြောင့်လူတန်းကျော်ထိမ့်သိမ်းခံရရတယ်ဆိုလဲအခွင့်အရေးလှုပ်ရှားမှုအဖွဲ့တွေကထောက်ပြကြပါတယ်။တရုတ်ဆိုရဘက်ကတော့ရှင